နိုင်ငံတည်ငြိမ်အေးချမ်းမှုကိုထိခိုက်စေတဲ့အကြောင်းတွေနိုင်ငံတော်ကိုတစ္ဆာဖောက်ဖျက်ပုံကံမှုတွေကိုအားပေးရာရောက်တယ်ဆိုတဲ့အကြောင်းတွေထုံးလွှင့်နေတဲ့ဂျိုးရူဆလောင်းဆက်အသက်ရှင်အသုံးပြုသူတွေကိုရုံမြင့်တန်ကြားနဲ့ဗီဒီယိုဥပဒေအရအရေးယူမယ်လို့နာဆာကစစ်ကောင်စီကမေလ၄ရက်နေ့ကအတည်ပြုချက်ထုတ်ပြန်ခဲ့ပါတယ်။အဲဒီထုတ်ပြန်ချက်မှာတရားမဝင်ဂျိုးရူဆလောင်းတွေလို့ပြောထားပေမဲ့ဘလို့အမျိုးအစားဘလို့ဂျိုးရူဆလောင်းလဲဘလို့ရုံမြင့်တန်ကြားဖမ်းဆက်လဲဆိုတာအတိအကျပြောမထားပါဘူး။နိုင်ငံအနှံ့အများစုတက်ဆင်အသုံးပြုနေကြတဲ့ PSI ဂျိုးရူဆလောင်းနဲ့ဖမ်းဆက်တွေကနေဆရာနာတင်ပြီးတဲ့နောက်ပိုင်းလုပ်ငန်းလည်ပတ်ခွင့်ပိတ်ပင်ခံခဲ့ရတဲ့ DVB နဲ့မြစည်းမလို့သတင်းမီဒီယာတွေရဲ့ထုတ်လွှင့်ချက်တွေအပြင်တခြားနိုင်ငံတကာရုပ်သံလိုင်းတွေကိုဖမ်းယူကြည့်လို့ရနေတာပါ။စစ်ကောင်စီကမတရားအသိပညာထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကထုတ်လွှင့်နေတဲ့ရုပ်သံအစီအစဉ်ကိုလည်းမြစည်းမရုပ်သံသတင်းဌာနကထုတ်လွှင့်ပြသနေတာမို့လို့အခုလိုပိတ်ပင်နေတာပါမြန်မာနိုင်ငံမှာစစ်အာဏာမသိမ်းရင်ကတည်းက PSI ဂျိုးရူဆလောင်းတွေကိုနိုင်ငံတွေကနေရာတော်တော်များများမှာတက်ဆင်ကြီးရှိကြပါတယ်အခုတော့ထောင်ဒဏ်တစ်နှစ်ငွေဒဏ်5သိန်းအထိချမှတ်အရေးယူနိုင်တဲ့တားမြစ်ချက်ကိုထုတ်ပြန်ပြီးတဲ့နောက်ပိုင်းတနင်္လာဤတိုင်းဒဝယ်မြို့မှာအာဏာပိုင်တွေကိုယ်တိုင်အိမ်တွေမှာလိုက်ပြီးဖြုတ်ခိုင်းနေတယ်လို့ဒဝယ်ဒေသခံတွေကပြောပါတယ်
ဟုတ်တယ်ဒီဝက်ဘ်မှာလည်း PSI ဆလောင်းတွေကိုကျွန်တော်တို့ဒီစက်တက်ကနေပြီးတော့လာဖြုတ်ခိုက်တာတွေပါလေရှိတယ်တချို့ကြတော့လည်းဒီကြောက်လို့ဆိုပြီးတော့ကျွန်တော်တို့ဖြုတ်သိမ်းနေတာမျိုးလည်းရှိတော့ပေါ့နော်ဒီဘလော့ကဆိုလို့ရှိရင်ကျွန်တော်တို့ကမ်ပိုဘက်မှာဆိုလို့ရှိရင်ကျွန်တော်တို့ဒီ PSI ဆလောင်းတွေကိုမဖြုတ်လို့ရှိရင်အရေးယူမယ်ဆိုပြီးတော့ပေါ့နော်ဒီ PSI ဆလောင်းတွေကတရားမဝင်ဘူးဆိုပြီးတော့ဒီပြောပြီးတော့စက်ကနေပြီးတော့ဒီစာရွက်တွေ live ဝေးတယ်တက်တဲ့ပြီးမှလက်ကတာပေါ့နော်အဲ့လိုမျိုးလုပ်တဲ့ခါကျတော့တချို့ကကြောက်တဲ့သူတွေတချို့ကတော့ဒီ PSI ဆလောင်းတွေကိုဖြုတ်လိုက်တာရှိတယ်တချို့ကတော့မဖြစ်ဘူးဒီတက်နေကြတယ်တချို့နေရာတွေမှာကြောက်လို့ရှိရင်သူကဒီစာတွေလက်ကတာမျိုးမဟုတ်ဘဲနဲ့ဒီလူကိုယ်တိုင်လောလိုက်ပြီးတော့မှဒီဆလောင်းတွေကိုဖြုတ်ဖို့ဆိုပြီးတော့လိုက်ပြီးတော့လူကိုယ်တိုင်လိုက်ပြီးတော့ဖြုတ်ခိုင်းနေတာမျိုးတွေရှိတယ်အဲ့တော့အဲ့လိုမျိုးကြတော့မဖြစ်မနေဖြုတ်ပေးကြတာပေါ့လေဒီတဝယ်ဆက်မှာတော့တကယ်တိုင်းမှာကြတော့ဒီ sign နဲ့လည်းနေတဲ့ခါကြတော့ဒီ PSI ဆလောင်းကိုပဲလူတွေအများစုကဒီသုံးကြတာပေါ့လေအခုလိုဒီ PSI ဆလောင်းတွေကိုဒီဖြုတ်လိုက်တဲ့ခါကျတော့ဖြုတ်ခိုင်းနေတဲ့ခါကျတော့ဒီတို့မှဒီပဒင်းရယူမှုဖြစ်နေရလဲတဲ့ကြီးခွင့်မရတော့ဘူးပေါ့နော်တဲ့ချက်လက်တွေဖြတ်တော့ခံရတယ
်စစ်ကောင်စီကအရေးယူနိုင်တယ်လို့ထုတ်ပြန်အပြီးပေးထားပေမဲ့တချို့နေရာတွေမှာဒီထုတ်ပြန်ချက်ကိုအခုထိမတိလို့မဖြုတ်ကြသေးပါဘူးရခိုင်ပြည်နယ်တောင်ပိုင်းကြောက်ချူမြို့နယ်တဲကမြို့ပေါ်နေသူတချို့ကတော့ PSI ဂျိုးရူဆလောင်းတွေကိုဖြုတ်နေကြပေမဲ့လည်းကြေးရွာတွေဘက်မှာတော့မတိလို့မဖြုတ်ကြသေးဘူးလို့ရင်ချောင်းကြေးရွာကရွာသားတဦးကပြောပါတယ်
ဒီမှာက PSI ဆလောင်းကို6ကိုက6ရမယ်ဆိုတဲ့ပုံစံမျိုးတိတိကျကျပြောတာမျိုးတော့မကြားမိဘူးဒါမဲ့ဒီနောက်ထပ်မှာကတော့ရတော့ပုံနေတာတော့ရှိတယ်ပေရွာမှာက PSI ဆလောင်းတွေကိုဖြောင်းခိုင်းနေတယ်ဖြောင်းနေကြပြီအဲ့လိုမျိုးပြောတာတွေရှိတယ်ဒါမဲ့ကျွန်တော်ရှင်ရှောင်းမှာကတော့ဒီ PSI ဆလောင်းတွေကိုတိတိကျကျဖြောက်တဲ့အကုန်လုံးဖြောက်တဲ့မတွေ့ရသေးဘူးညာဟိုတယောက်တည်းကတော့ဒီလိုဟို PSI ဆလောင်းတွေကိုဟိုဖြောက်ရနေဆိုတဲ့ပုံစံမျိုးနဲ့ဖြောက်ကြတာလေးရှိတယ်တက်တဲ့လူလေးရှိတယ်အဲ့လိုဖြောက်တဲ့တော်တော်လေးဖြောက်ဖြောက်ခဲ့ခဲ့တော့ဖြစ်တော့ဖြစ်နေတယ်ဒါပေမဲ့အကုန်လုံးကဟိုချေချေမမအကုန်လုံးဖြောက်ထားတဲ့ပုံစံမျိုးတော့မတွေ့ရတော့
အလားတူပဲကြားပြီနဲ့ဒီမော့ဆိုမျိုးမှာလည်းအိမ်အနေငယ်လောက်သာဖြောက်ကြတယ်လို့ဒီမော့ဆိုဒေသခံတို့ကပြောပါတယ
်သူတို့ဒီခေတ်မှာကျော်မဖြောက်ဆောင်ရှင်အဲ့ဒီတော့ရွာဖက်ဒီမှာတော့တချို့ဖြောက်တယ်လို့ပြောတယ်ဟလည်းဖြောက်တယ်လို့အဲ့လိုပဲကြားတယ်ဒီမြေခေတ်မှာတော့အခုသင်ပြောအဲ့လိုမဖြောက်အခုလေမိခုံးလိုပဲခနဲ့တချို့လည်းမသိဘူးပေါ့နော်သူလည်းသိနေဒါပေမဲ့ဖြုတ်ကြောက်ဒီမိုးဆိုးမြို့ပေါ်မှာတော့ဘာမှစကိုင်းနဲ့တော့ရှားမယ်ခနဲ့အရင်ကတော့စကိုင်းနဲ့များတာပေါ့နော်နောက်ပိုင်းကဒီခိုင်းသာထုတ်တဲ့ခါရပြီးများလာတာပေါ့
DVD နဲ့မြေစီမလို့သတင်းဌာနတွေကထုတ်လွှင့်ချက်တွေကိုဖမ်းယူကြည့်ရှုလို့ရတဲ့ PSI ဂျိုးရူဆလောင်းနဲ့ဖမ်းဆက်တွေကိုဧပြီလအစောပိုင်းကတည်းကတချို့မြို့နယ်တွေမှာတပ်ဆိုင်ရာကအတင်းကျပ်ဖြုတ်ခိုင်းတာဆလောင်းတွေဆက်တွေကိုတင်းစီးတာတွေရှိခဲ့ပါတယ်ခင်ဗျာ